တော်ရရှိများရှင်သက်ကြီးရွယ်အိုတွေနဲ့ဆက်ဆက်ပြီးတော့ SBS ကနေ Viva အစီအစဉ်ကိုထုတ်လွှင့်လျက်ရှိပြီးတော့ဒီကနေ့မှာတော့အဖိုးအဖွားတွေဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးပြောဆိုကြတဲ့အကြောင်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။မိဘဘဝကနေအဖိုးအဖွားဘဝရောက်လာတာဟာဘဝရဲ့မှတ်တမ်းတစ်ခုဖြစ်ပါတယ်။မိခင်ဖခင်ဘဝတုန်းကသားသမီးတွေကိုဘယ်လိုထိန်းကျောင်းရမလဲဆိုတာပုံသေးနည်းအတိအကျမရှိသလိုတခါတရံကလေးကိုဘလို့နီးနဲ့ထိုင်ရင်ကောင်းမလဲလို့တွေးနေတော့ကိုယ့်ရဲ့ကလေးတွေကကြီးလာပြီးအိမ်ထောင်ကြလို့ကိုကလည်းမိခင်ဖခင်ဘဝကနေအဖိုးဘဝဘဝကိုရောက်ရှိလာကြရပါတယ်မိဘဖြစ်တုန်းကအခက်အခဲတွေရှိသလိုပဲအဖိုးဘဝဖြစ်လာတဲ့အခါမှာလည်းမိသားစုဝင်တွေရဲ့မျောလင့်ချက်တွေကတမျိုးဖြစ်လာပြန်ပါတယ်မျိုးတွေကိုဖျော်ဖြေမှုပေးတဲ့အဖိုးဘဝလုံးမလားငွေကြေးထောက်ပံ့တဲ့အဖိုးဘဝလုံးမလားမျိုးတွေသားသမီးတွေနဲ့ဆက်လက်ချစ်ချစ်ခင်ခင်နေအောင်ဘယ်လိုလုပ်မလဲဆိုတော့ပုံသေးနည်းတွေရေးထားတာမရှိတဲ့အတွက်အဖိုးအဖွားတွေဟာလည်းချစ်ခင်မှုတွေပြေဝတဲ့မိသားစုဘဝဆက်လက်ရရှိဖို့ပုံဖော်နေထိုင်ကြရပါတယ်။အသက်59နှစ်အရွယ်မူကျိုဆရာမအရီယာယပနီကမျိုး9ယောက်ရဲ့အဖွားဖြစ်ပါတယ်။အရီယာကတော့သူကိုယ်သူပြောပြောနေတတ်တဲ့အဖွားလို့တင်စားပြီးတော့မိဘဖြစ်ရတဲ့အချိန်နဲ့အဖွားဖြစ်ရတဲ့အချိန်မှာတာဝန်တွေကကွာခြားတယ်လို့ပြောပြပါတယ်
It's absolutely very different because you feel the responsibilities are very different. I do have a very open communication with both my son and daughter and daughter-in-law and son-in-law.
မိဘဖြစ်ရတဲ့တာဝန်ဝတ္တရားနဲ့အဖိုးအဖွားတို့ရဲ့တာဝန်ဝတ္တရားကလုံးဝကွာခြားပါတယ်ကျမဟာသားနှစ်ယောက်သမီးတစ်ယောက်နဲ့ပွင့်လင်းတဲ့ဆက်ဆံမှုရှိသလိုချွေးမသမက်တွေနဲ့လည်းပွင့်လင်းတဲ့ဆက်ဆံရေးကိုကျင့်သုံးပါတယ်။ကျမတို့ကကိုယ်ကလေးကိုကိုယ်ကြိုက်တဲ့ပုံစံနဲ့ကြည့်ရှုထိန်သိမ်းခဲ့သလိုကျမရဲ့သားသမီးတွေကိုလည်းသူတို့ရဲ့ကလေးကိုသူတို့ကြိုက်တဲ့နည်းအတိုင်းထိန်းစီပြီးတော့အဲ့ဒီနည်းတွေအတိုင်းကျမကလိုက်ထိန်းပေးပါတယ်။ဒါပေမဲ့ကျမသားသမီးတွေကကျမစီကနေအကြံဉာဏ်တောင်းမယ်ဆိုရင်တော့ကျမကအမြဲတမ်းကူညီဖို့အသင့်အနေထားမှနေပေးတယ်လို့ပြောပြပါတယ်။မိသားစုဝင်တွေအကြားအခုလိုပွင့်လင်းတဲ့ဆက်ဆံမှုရှိတာဟာအင်မတန်ကောင်းမွန်တဲ့ဆက်ဆံရေးနည်းလမ်းဖြစ်တယ်လို့ Relationship Australia Queensland အဖွဲ့ကစိတ်ပညာရှင် Karen Marshall ကပြောပါတယ်။တခါတလေမှာပွင့်လင်းတဲ့ဆက်ဆံမှုတွေမရှိတာတွေနဲ့ကလေးထိန်းပုံထိန်းနေမှာအမြင်မတူမှုတွေကြောင့်မိဘနဲ့အဖိုးအဖွားဖြစ်သူတွေအကြားအစင်မပြေမှုတွေဖြစ်တတ်တယ်လို့ပြောပါတယ
် They have to clarify with parents how those parents want them to be as grandparents and that might be quite a different approach
အဖိုးအဖွားတွေအနေနဲ့မိဘဖြစ်လာတဲ့ကိုသားသမီးချွေးမသမက်တွေကကိုကိုဘလိုအနေအထားမျိုးမှာရှိနေစေချင်တယ်လဲဆိုတာကိုရှင်းလင်းအောင်လုပ်ထားတာကောင်းပါတယ်သူတို့ရဲ့ကလေးထိန်းနီးဟာကိုကြီးပြင့်လာတဲ့နိုင်ငံကကလေးထိန်းနီးနဲ့အရန်ကွာရင်လဲကွာနေတတ်ပါတယ်။သားသမီးတွေကလူမျိုးမတူဘာသာမတူယဉ်ကျေးမှုမတူတဲ့လူနဲ့လက်ထပ်ရင်ပိုပြီးတော့တောင်စိန်ခေါ်မှုကြုံရနိုင်တယ်လို့ပြောပါတယ်။
There can be a difference between those cultures. It doesn't necessarily have to be a clash, but there can be a real difference.
ရိုးရာယဉ်ကျေးမှုကွာခြားတာမျိုးဖြစ်နိုင်ပါတယ်။ကိုနဲ့ရိုးရာယဉ်ကျေးမှုတအားကွာတဲ့အတွက်ကိုယ့်ရဲ့ရိုးရာယဉ်ကျေးမှုကိုအဲ့ဒီမိသားစုအစ်စ်ကိုကြင့်သုံးစေမယ်ဆိုရင်တော့ကိုယ့်ရဲ့စေတနာကိုတစ်ဖက်လူကနားလည်ခြင်းမှနားလည်မှာဖြစ်ပါတယ်။ April Horn ဟာ Queensland တက္ကသိုလ်က Parenting and Family Support Center ကအာရအနယ်ဘွားမိသားစုမှာအဖိုးအဖွားဖြစ်ရတဲ့အခါကြုံရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်တဲ့လေ့လာမှုကိုလုပ်သူဖြစ်ပါတယ်။
One of the biggest challenges for grandparents specifically is the unwritten rule.
အဖိုးအဖွားတွေအတွက်အကြီးအမားဆုံးစိန်ခေါ်မှုတစ်ခုကတော့စီမင်းစည်းကမ်းတစ်ခုလိုရေးမထားပေမဲ့အဲ့ဒီစီမင်းစည်းကမ်းကတော့မိသားစုနဲ့အတူရှိနေပေးပါ။ဒါပေမဲ့မိသားစုအရေးဝင်မဆွဲနဲ့ဆိုတဲ့စီမင်းစည်းကမ်းပဲဖြစ်ပါတယ်။ဒါပေမဲ့ဒီပြဿနာကအာရှတိုက်ကလာတဲ့လူတွေရဲ့မိသားစုတွေမှသာကြုံရတာမဟုတ်ပဲလူမျိုးပေါင်းစုံဘာသာပေါင်းစုံကအဖိုးအဖွားတွေကြုံရတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။အဖိုးအဖွားတွေရဲ့အမြင်ကမိဘဖြစ်လာတဲ့သားသမီးတွေရဲ့အမြင်နဲ့ကွာခြားတဲ့အခါစိန်ခေါ်မှုတွေဖြစ်လာတာလို့ဆိုပါတယ်
။ The grandparents perceive themselves as the parenting figure as well. So they think that they can interfere with the parenting of the child, and that is because of the benefit of the grandchild.
အဖိုးအဖွားတွေကသူတို့ကိုသူတို့မိဘအုပ်ထိန်သူနေရာအဖြစ်ဆက်လက်မြင်ကြတဲ့အတွေ့မျိုးတွေကိုထိန်းတဲ့အခါမှာလဲသူတို့လည်းလိုက်ပါဝင်နိုင်တယ်လို့ယူဆကြပါတယ်မျိုးတွေရဲ့မိဘတွေကသူတို့မျိုးတွေအပေါ်တအားကိုတင်းကြဆူဆဲလွန်းတယ်ဒါမှမဟုတ်သူတို့ရဲ့ကလေးထိန်းပုံထိန်းနည်းကမမှန်ဘူးလို့ယူဆပြီးတော့မိဘအုပ်ထိန်သူနေရာကိုယူပြီးကလေးကိုအကာအကွယ်ပေးတာတွေဒါမှမဟုတ်ကလေးမိဘတွေရဲ့ကလေးထိန်းနည်းကိုဝင်ရောက်ဆက်ဖက်တာမျိုးလုပ်ကြတာဖြစ်ပါတယ်။ဒါပေမဲ့မိဘတွေကတော့သူတို့ရဲ့ကလေးကိုသူတို့သာထိန်းချောင်းတင်တယ်လို့ခံယူတဲ့အတွေ့အဖိုးအဖွားတွေကဝင်ရောက်ဆက်ဖက်တဲ့အခါမိသားစုအတွင်းရေရှည်ပြဿနာဖြစ်သွားတဲ့အထိဆက်ဆံရေးအဆင်မပြေတော့တာမျိုးလည်းဖြစ်တတ်ပါတယ်။အဲ့ဒီလိုအခြေအနေကြောင့်ဘယ်အတိုင်းတာအဖြစ်ပဲလှုပ်ဆောင်တင်တဲ့အကြောင်းမိဘနဲ့အဖိုးအဖွားဖြစ်သူတွေအကြားရှင်းလင်းအောင်လုပ်ထားတာကကောင်းမွန်တယ်လို့အေဘရာဟံကအကြံပြုထားပါတယ
် Communicate with the parents whether they want you to be the discipline figure or not and if yes if you can discipline how much you can interfere
မိတွေနဲ့ပတ်သက်လာရင်မိဘတွေကအဖိုးအဖွားဖြစ်တဲ့ကိုကိုပါသွန်သင်ဆုံးမမှုလုပ်စေချင်သလားမလုပ်စေချင်ဘူးလားဆိုတာကိုသိအောင်ပြောဆိုဆွေးနွေးသင့်ပါတယ်မိဘတွေကမျိုးတွေကိုတွန်းတင်ခွင့်ပေးရင်အဖိုးအဖွားအနေနဲ့ဘယ်လောက်အတိုင်းအတာအထိဝင်ရောက်ဆက်ဖက်နိုင်တယ်လဲဆိုတာကလည်းသိဖို့လိုပါတယ်။ဒါပေမဲ့တခါတရံဒီလိုကိစ္စမျိုးတွေမှာဆွေးနွေးမှုတွေလုပ်ဖို့ခက်ခဲနိုင်ပါတယ်။မိဘတွေရဲ့ကလေးထိန်းချုပ်မှုကိုအထင်သေးတာမျိုးဝင်ရောက်ဆက်ဖက်တာမျိုးတွေတော့မလုပ်သင့်ပါဘူး။တခါတလေမိဘတွေကသူတို့သားသမီးတွေကိုအကြောင်းအရာတစ်ခုခုအကြောင်းတွန်းတင်နေရင်ဝင်ရောက်ဆက်ဖက်မှုမလုပ်ပဲနောက်ပိုင်းမှသာဆွေးနွေးပြောဆိုမှုတွေလုပ်တဲ့လို့အကြံပြုထားပါတယ်။ပြည်ပကနေဩစတြေးလျနိုင်ငံကိုလာရောက်အခြေချနေထိုင်တဲ့လူတွေရဲ့အမြင်မှာမိသားစုစစ်စစ်လလုံးရှိတာကအရေးကြီးတယ်လို့ယူဆထားကြတာဖြစ်ပါတယ်။မိသားစုဆွေမျိုးသားချင်းအကြားစစ်စစ်လလုံးရှိရမယ်လို့တွေးမြင်ကြတဲ့အတွေ့ကလေးကိုထိန်းကျောင်းတဲ့ကိစ္စနဲ့ပတ်သက်ပြီးအမြင်မတူရင်တော့ပွင့်ပွင့်လင်းလင်းမဆွေးနွေးတော့ပဲရင်ငုံနှုတ်ပိတ်နေတာမျိုးတွေလှုပ်တက်ကြတယ်လို့လည်းပြောပါတယ
် Don't be scared of breaking that harmonious in order to resolve a disagreement. So, rather than keep silence and keep the disagreement going on, having an open discussion with your child.
သဘောမတူမှုတွေအမြင်မတူမှုတွေကိုဖြေရှင်းနိုင်ဖို့အတွက်မိသားစုအတွင်းသားရကြည်နူးမှုတွေကိုထက်သွက်စဉ်းစားပြီးကြောက်နေစရာမလိုပါဘူးရင်ငုံနှုတ်ပိတ်နေမဲ့အစားသဘောမတူတာကိုမတူဘူးလို့ပြောပြီးကိုသားသမီးတွေရဲ့ကလေးထိန်းနည်းကဘလို့ဖြစ်နေလို့ဘလို့ပြုတ်ပြင်တင်နေဒါမှမဟုတ်ဘယ်လိုနေရာမှာအဖိုးအဖွားတွေကိုပါဝင်စေချင်တယ်လဲဆိုတာတွေကိုမေးမြန်းပြီးမြေဖြစ်သူကိုဘယ်လိုအကောင်းဆုံးထိန်းချောင်းကြမလဲဆိုတာကိုဆွေးနွေးတင်တယ်လို့ပြောပါတယ်။ဩစတြေးလျနိုင်ငံမှာအဖိုးအဖွားဖြစ်လာတဲ့အခါကိုယ့်ရဲ့မြေတွေကိုသူတို့မိဘတွေကဘလိုထိန်းချောင်းတင်တယ်လဲဆိုတဲ့နေရာမှာစီးဆောင်ထိန်းပြီးတော့မီးစင်ကြီးကတာကအကောင်းဆုံးပဲလို့ကာရယ်မက်ရှော့ကလည်းအကြံပြုထားပါတယ်
That new baby comes home. Grandma is the mother of the dad. She sees her new daughter-in-law doing things differently to the way that she would have done.
မွေးကင်းစကလေးကအိမ်ရောက်လာပြီးကလေးရဲ့ဖခင်ကအဖွားဖြစ်သူရဲ့သားဖြစ်ပါတယ်။အဲ့ဒီမှာအဖွားဖြစ်သူကသူမရဲ့ချွေးမကအဖွားဖြစ်သူတုန်းကလိုပဲကလေးကိုကင်တွဲပုံတွေထိန်းချောင်းပုံတွေကကွာခြားနိုင်ပါတယ်။အဲ့ဒီလိုအချိန်မျိုးမှာကိုယ့်ရဲ့အကြံဉာဏ်တွေအမြင်တွေကိုချွေးမလိုက်နာအောင်လှုပ်တာထဲနှောက်တလန်ဆုပ်ပြီးစောင့်ကြည့်တာမျိုးလုပ်တင်ပါတယ်။ဒါမှမဟုတ်ရင်လည်းလိုအပ်ရင်တော့ပြောပါအကူအညီပေးဖို့အသင့်မယ်လို့ကမ်းလှမ်းတာမျိုးသာလုပ်တင်တယ်လို့ပြောသွားခဲ့ပါတယ်။ကိုမြင်းနဲ့သားသမီးတွေအကြားမဝင်မိအောင်နေဖို့ကအရေးကြီးတယ်လို့အေဘရာဟံကလည်းပြောပါတယ်
။ Don't get yourself stuck in the middle of the child and the parents. Sometimes the child can take advantage of the relationship and might complain or ask you to do something against the parents.
ကိုကလေးနဲ့မိဘတွေအကြားပိတ်မိနေတဲ့အခြေအနေမျိုးရောက်အောင်မလုပ်ပါနဲ့။တခါတလေကလေးကဒါကိုအခွင့်ကောင်းယူပြီးသူတို့မိဘမကောင်းကြောင်းပြောဆိုတာမျိုးဒါမှမဟုတ်မိဘမကြိုက်တဲ့အရာကိုအဖိုးအဖွားကိုလှုပ်ခိုင်းတာမျိုးတွေလုပ်တတ်ပါတယ်။အဲ့ဒီလိုအခြေအနေမှာဆိုရင် ကလေးကိုနားလည်မှုပေးသလိုမိဘတွေနဲ့လည်းတိုင်ပင်ပြီးတော့ကလေးကိုဘယ်လိုအတူတူကူညီနိုင်မလဲဆိုတာကိုဆွေးနွေးကြသင့်တယ်လို့ပြောပါရယ်မိသားစုအတွင်းချစ်ခင်စည်းလုံးမှုတွေဆက်လက်မြဲမြံဖို့အတွက်အဖိုးအဖွားတွေအနေနဲ့ဩစတြေးလျနိုင်ငံမှာမွေးတဲ့သူတို့ရဲ့မျိုးကလေးတွေကိုထိန်းကျောင်းတဲ့နေရာမှာနီလန်းတိတွေနဲ့လည်းလှုပ်တင်တယ်လို့ခံယူပြီးပြုလည်ပြင်လွယ်တဲ့အနေအထားမျိုးနေပေးတာကအကောင်းဆုံးပဲလို့လည်းAbraham ကထပ်လောင်းပြောဆိုလိုက်ပါတယ
် especially with the change of society and especially in Australia as well the young parents they might have their own way of parenting and they miss space to build their own parenting as well so the grandparents also need to learn how to let go
အထူးသဖြင့်လူမှုအတိုင်းဝိုင်းကပြောင်းလဲလာပြီး Australia နိုင်ငံမှာလည်းရောက်ပြီးဆိုတော့မိဘဖြစ်လာတဲ့လူတွေကသူတို့ကလေးကိုသူတို့ထိန်းကြောင်းမဲ့နီလန်အစ်စ်တွေရှိကောင်းရှိလာနိုင်ပါတယ်။အဲ့ဒီအချိန်မှာအဖိုးအဖွားဖြစ်သူကသူတို့နီလန်အတိုင်းလှုပ်ဖို့အခွင့်အလမ်းပေးသင့်ပါတယ်။ကိုယ့်ရဲ့ကလေးထိန်းနီးတွေကိုတချို့ပယ်ဖြတ်လိုက်ရတာမျိုးလှုပ်ပြီးတော့ကို့သားသမီးတွေကကို့ရဲ့မျိုးတွေကိုထိန်းကြောင်းနေတာကိုစောင့်ကြည့်ပြီးဘေးကနေဖေးမာတာကပိုကောင်းပါတယ်။ကို့နဲ့ထိန်းကြောင်းပုံချင်းမတူပေမဲ့လည်းသူတို့လည်းမိဘတွေဖြစ်လို့သူတို့သားသမီးအတွေ့အကောင်းဆုံးလုပ်နေတာပဲလို့ယူဆပြီးတော့ပန့်ပိုးမှုလုပ်တင်တယ်လို့ပြောပြခဲ့ပါတယ်။ကိုယ့်ရဲ့မျိုးတွေရဲ့ဘဝမှာကိုကအုတ်ထင်းသူအစ်စ်မနေရတာကစိတ်မသက်မသာဖြစ်ရနိုင်ပါတယ်။ဒါပေမဲ့အဖိုးအဖွားဖြစ်တဲ့အချိန်မှာလည်းတခြားပျော်ရွှင်စရာတွေအများကြီးလုပ်ကိုင်နိုင်တယ်လို့စိတ်ပညာရှင်ကာရန်မာရှယ်ကအကြံပြုထားပါတယ်။
There are clubs, they have particular skills they may be able to share in community group, at their community center, if they're involved in church groups.
Club တွေအမျိုးမျိုးရှိပါတယ်။အထူးသဖြင့်ကိုယ်မှာရှိတဲ့အရေးချင်းတွေကိုကိုယ်လူမှုအတိုင်းဝိုင်းအဖွဲ့အစည်းတွေကလူတွေနဲ့ community center မှာဖလှယ်တာမျိုးလုပ်နိုင်တယ်လို့ဖခင်ကျောင်းအဖွဲ့မှာပါဝင်လှူရှားတာတွေစသဖြင့်လူမှုအတိုင်းဝိုင်းမှာကူညီနိုင်တယ်လို့ကိုယ်သားသမီးမျိုးတွေရဲ့ဘဝမှာလည်းအကူအညီပေးတာမျိုးတွေဆက်လက်လုပ်နိုင်တယ်လို့ပြောပြခဲ့ပါဗျ။အဲ့ဒီလိုပြောဆိုမှုအတိုင်းလုပ်နေတဲ့လူကတော့မျိုး၅ယောက်ရဲ့အဖွာအေရီယာဂျပန်နီပဲဖြစ်ပါတယ်။
I spend quite a lot of time with my grandchildren. I have 5 and all different ages from 2 to 15. So they all have very different needs and they're at different levels of growing. So I try to spend individual time with all of them as well as all of them.
ကျမကတော့မျိုးတွေနဲ့အချိန်အများကြီးပေးပါတယ်။မျိုး9ယောက်ရှိပြီးအားလုံးကအရွယ်တရွယ်စီပါပဲ။နှစ်နှစ်ကနေ15နှစ်ကြာအသက်အရွယ်ရှိလို့သူတို့ရဲ့အသက်အရွယ်မူတည်ပြီးတော့လိုအပ်ချက်တွေကလည်းတမျိုးစီပါပဲ။ဒါကြောင့်ကျမကတယောက်ချင်းစီနဲ့အချိန်ပေးပြီးနေထိုင်တယ်လို့အားလုံးနဲ့ဆုံပြီးတော့အချိန်ပေးတာမျိုးလည်းလုပ်ပါတယ်။ဒါပေမဲ့သူတို့မိဘတွေကလေးထိန်းတာကိုဝေမဆွတ်သင့်ဘူးလို့ထင်တဲ့နေရာမှာကျမကအသားကလေးနှောက်ဆုံနေပြီးတော့ကျမနဲ့ကျမခင်ပွန်းကဘဝကိုပျော်စရာတွေနဲ့ဖြတ်သန်းပါတယ်။တခါတလေသက်ကြီးရွယ်အိုနှစ်ယောက်တည်းအပြင်ထွက်လျှောက်လေညစာစားတာတွေကလည်းစိတ်ချမ်းမြေ့စေတယ်လို့ပြောသွားခဲ့တဲ့အကြောင်းအေမီချန်ယူဝမ်ရဲ့ဆောင်းပါးကိုတင်ပြလိုက်ရပါတယ်ရှင်။